စခန်းကြီးနဲ့မောင်တော်မြို့နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေကနေလုံခြုံရေးပေးနိုင်ဖို့တပ်ဖွဲ့ဝင်တွေသွာလာတာမှလမ်းတွေကိုဖောက်ခွဲထားတာတွေတံခါးတွေကိုဖျက်ဆီးထားတာတွေကြောင့်အခက်တွေ့နေရတယ်ဆိုရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူကဒီကနေ့သတင်းထောက်တွေကိုပြောဆိုခဲ့ပါတယ်
ကျွန်တော်တို့တွေ့ရပါတယ်မောင်တော်အုံမှာဆိုလမ်းနေကောင်မှာဆိုအတွင်းတွေကိုဖြစ်ပြီးတော့ဒါမိုင်းမုန်းတွေတောင်းတာဆိုတော့ဒီကလုံလုံရေးသွားတဲ့တပ်မတော်သားတို့နော်ကျွန်တော်လုံလုံရေးအဖွဲ့ဝင်တွေကဟိုမှန်းတယ်လို့ခင်မပေါက်ဘူးဟိုဒါတွေကိုမိုင်းတွေကိုရှင်းနေရတယ်အခုသရားတွေဖြစ်ထားတယ်ဆိုတော့အဲ့ဒီဒါတွေကအသွားလာကျွန်တော်ချိန်ချင်းသွားရတဲ့ခါတွေဖြစ်တော့ဟိုအများကြီးနှောင့်နှေးမှုတွေရှိတယ်အဲ့ဒီအတွက်ကျွန်တော်တို့ဒါဟိုတိုင်းသားတွေကတော့ဟိုလက်တော်မှာဆွေးနွေးမှုတွေဖြစ်တာပေါ့ဒါပေမဲ့အခုကျွန်တော်ချုပ်ပြီးတော့ပြောရရင်တော့မနည်းညာပဲတော်တော်များများအဲ့ဒီနေရာတွေကိုရောက်သွားပြီ
ဒီကနေ့မောင်တော်မြို့ကိုသွားရောက်ခဲ့ကြတဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပူနဲ့ကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးတို့ကသတင်းထောက်တွေကိုနေမြေအခြေအနေအတွေ့အကြုံတွေကိုပြောဆိုခဲ့ကြတာဖြစ်ပါတယ်မောင်တော်ပြည်သားတွေကနေမြေတွေမှာနေထိုင်နေကြသူတွေအတွက်လက်ရှိမှာလုံခြုံရေးကိုထိန်းထားနိုင်အောင်အနာဘယ်နုဘက်ကဆောင်ရွက်ထားတဲ့အကြောင်းလဲဝန်ကြီးချုပ်ဦးညီပူကအခုလိုပြောဆိုသွားပါတယ်
အခုပြောနေတာကတော့အခုရောက်တဲ့နေရာတွေမှာအခုရှိနေတဲ့နေရာတွေမှာလုံခြုံမှုအပြည့်အဝရအောင်ကျွန်တော်တို့လုပ်ပေးထားတယ်နော်လုံခြုံစိတ်ချအောင်နေလို့ရအောင်လုပ်ပေးထားတယ်လိုအပ်တဲ့အစားအသောက်နော်လိုအပ်တာတွေကိုကျွန်တော်တို့ဖြည့်ဆည်းပေးထားတယ်နော်ဒီကြားထဲမှာကျွန်တော်တို့ပြည့်စုံအောင်လုပ်ပေးထားတယ်အဲ့တော့အကယ်၍လိုအပ်လာရင်လိုအပ်တယ်လို့ကျွန်တော်တို့ကဒါညှိနှိုင်းချိန်ပြီးတော့ဟဲ့ကျွန်တော်တို့လိုပြဆွဲထုတ်ဖို့လိုတယ်အဲမလိုဘူးဒါတွေကနောက်ဖြစ်လာမယ့်ဟာတွေလောလောဆယ်ကျွန်တော်တို့ဒါဒီအနေအထားမှာကျွန်တော်ထိန်းထားနိုင်တယ်နော်လုံခြုံလုပ်ပေးထားနိုင်တယ်
လက်ရှိမောင်နှောဒေသတွေမှာတပ်မတော်တပ်ဖွဲ့တွေနဲ့ရဲတပ်ဖွဲ့တွေကလုံခြုံရေးကိုပူးပေါင်းဆောင်ရွက်နေပြီးအကြမ်းဖက်မှုတွေကနေတင်းဆောင်နေရသူတွေကိုတပ်မတော်ရဟတ်ရင်နဲ့လဲစားနပ်ရိက္ခာတွေပို့ဆောင်ပေးနေတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်
။ရခိုင်ပြည်နယ်မောင်နှောဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းလူပေါင်း104ဦးသေဆုံးခဲ့ပြီးဖြစ်ပါတယ်။နိုင်ငံတော်အတိုင်းအမြန်ရုံးသတင်းထုတ်ပြန်ချက်တွေအရရဲနဲ့တပ်မတော်တပ်ဖွဲ့ဝင်12ဦးသေဆုံးပြီးတော့အရသာ73ဦးသေဆုံးခဲ့ပြီးအကြမ်းဖက်သမား89ဦးကိုအသေးရမိကြောင်ဖော်ပြထားပါတယ်။အကြမ်းဖက်တိုက်ခိုက်သူတွေကအစိုးရလုံခြုံရေးစခန်းဒီအစိုးရတာဝန်ရှိသူတွေရဲ့တွာလာမှုတွေကိုပောက်ခွဲတိုက်ခိုက်နေသလိုရာနဲ့ချီအင်အားရှိတယ်လို့လည်းအစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလနေ့သကောင်းကျော်အချိန်မှာမောင်းတော်ဒေသတွင်ကဒေသ24ခုကရဲစခန်းရဲခင်းတွေကိုဘင်္ဂါလီအကြမ်းဖက်သမားတွေတပြန်ငယ်တစ်ချိန်နဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့မြန်မာအစိုးရကသတင်းထုတ်ပြီးအခုအချိန်ကြီးတိုက်ခိုက်ခံရတဲ့ကင်းစခန်းပေါင်း30ရှိသွားပြီဖြစ်ပြီးတော့လက်နက်ငယ်တချို့လည်းဆုံးရှုံးရကြောင်းပြောဆိုထားပါတယ်။တောင်ပစာကြီးရွာအစွန်းရောက်ပင်ကလေးကျန်းဖတ်သမားများပိတ်ဆို့ထားချိန်မှာ INGO နိုင်ငံသားအကူအညီပေးအဖွဲ့ကြီးတွေကဝန်ထမ်းတွေပါတယ်ဆိုတဲ့သတင်းတွေကိုလည်းမြန်မာအစိုးရကတည်ပြုနိုင်ဖို့ဆက်လက်ဆောင်ရွက်နေတယ်လို့ဒီကနေ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်မောင်းနှောဒေသမှာ ARSA နဲ့အစွန်းရောက်ပင်ကလေးကျန်းဖတ်သမားတွေကိုကျန်းဖတ်အုပ်စုအဖြစ်နဲ့မြန်မာအစိုးရကကြေညာထားပြီးဖြစ်တာကြောင့်ဒီအဖွဲ့တွေကိုထောက်ခံအားပေးကူညီရရောက်စီတဲ့အပြုအမူတွေကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့အညီရေးယူသွားမယ်အပြင်နိုင်ငံတကာရဲတပ်ဖွဲ့ကိုလည်းအတိအပြီးဆောင်ရွက်သွားမယ်လို့မြန်မာအစိုးရကကြေညာထားပါတယ်ခင်ဗျာ